ဖီအမေရိကန်တန်ကနေဧပြီလ25ရက်တောက်ချာနေမနေ့ခင်မြန်မာဘာသာအစည်းအဝေးတွေကိုမနေ့9ရက်ထိဆက်ပြီးတော့အတန်းလွင့်ပေးနေပါတယ်ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့အစည်းအဝေးတွေကိုလိုင်းဒိုမီတာ24 32 39တို့ကနေထုတ်လွှင့်ပေးနေတာလည်းဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစည်းအဝေးတွေမှာဆိုရင်တော့မနေ့ခင်အင်္ဂလိပ်စာသင်ခန်းစာအစည်းအဝေးနဲ့အတူအပတ်စဉ်ကျန်းမာရေးကဏ္ဍမှာဆိုရင်တော့
အောက်ဝင်ကျင်းစာဖြစ်ရတဲ့အကြောင်းရင်းဒီထဲမှာဒါတော့အဖြစ်90ရာခိုင်နှုန်းကတော့သိချာအားကြောင့်မှမသိအဲ့တဆေရိုင်းလုံးကတော့ဝီယူဗီဇာမှာကျောင်းဝဲမှုတွေဖြစ်လို့ဖြစ်ပါလေ
။တောက်ဝင်ကင်ဆာနဲ့ပတ်သက်ပြီးတော့ပမောက္ခဒေါက်တာမြတီတာနဲ့ဆွေးနွေးတင်ပြထားတာကိုနားဆင်ရဖို့ရှိပါတယ်။ဒါပြင်တိုင်းရင်းသားနယ်စပ်ဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီထဲကမှအရင်ဆုံးတော့ American Indian အသုံးနှုန်းနဲ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
။ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
blessing in disguise
ဖြစ်ပါလေ။စာလုံးပေါင်းက b l e s s i n g blessing က b l e s s bless ဆိုတဲ့အခြေခံဝဟရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါလေ။နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါလေ။နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလက်တပါဖြစ်တာကိုရည်ညွှန်းပါလေဥပမာကျမ်းမာခြင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ရည်ညွှန်းပြောလို့ရတာပေါ့ရှင် i n n ကတော့အထဲမှာ d i s g u i s e disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်ဒီဘေကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီတော့ဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စေကောင်းသည်ဖြစ်စေဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီတော့ရဲ့ idiom အသေးပဲကတော့ကျမစစောကပြောခဲ့တယ်လို့ပါပဲအဆိုးတဲ့ကအကောင်းဖြစ်လာတာကိုကြည့်ညွှန်းတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I must say it's a blessing in disguise I missed the flight to New York The plane crashed because of bad weather
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်းဖြစ်လာတယ်လို့ဆိုရမှာပါအဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြစ်ကြခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I must say it's a blessing in disguise I missed the flight to New York. The plane crashed because of bad weather.
ဆိုရကအကောင်းဖြစ်လာတယ်ဆိုရင်ဘယ်လိုပြောမလဲ?
Blessing in disguise.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
နခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာအတန်တင်ပြပေးသွားတာဖြစ်ပါတယ်ဒီအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့တူ VOA ကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြနေဆိုရင်တော့ burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ကနေတောက်ကြနေမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုနောက်ခုနှစ်နာရီတိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်တိုင်းရင်သတင်းလောအစီအစဉ်ကိုမထုတ်လွှင့်ခင်မှာအရင်ဆုံးတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာပါဒီတော့ကျမ်းမာရေးကဏ္ဍမှာတော့တာအူအိမ်ကင်ဆာအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာဒီတာအူအိမ်ကင်ဆာဖြစ်နှုန်းတစ်စုံတရာများနေပြီးအသက်ဆုံးရှုံးမှုအများဆုံးအမျိုးသမီးကင်ဆာတွေထဲမှာပါနေတယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်ဒီတာအူအိမ်ကင်ဆာကိုကာကွယ်နိုင်ပါလားကုသနိုင်အောင်စောစောတည်နိုင်ဖို့ဘာတွေတည်ဖို့လုပ်ဖို့လိုပါသလဲဒီအကြောင်းစေးတက်ကတော့တင့်တဲ့ဘ ਹੁ အမျိုးသမီးဆေးရုံတာဖွားမီရဲ့ပညာဌာနပါမောက္ခဌာနမှဒေါက်တာမြတီတာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပမခဒေါက်တာမြတီတာခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီအိမ်ထဲမှာရှိတဲ့တာအုပ်ကင်ဆာပေါ့နော်ဖြစ်နှုန်းဘယ်လောက်လောက်ရှိနေလဲဆရာမလေးတာ
အုပ်ကင်ဆာဖြစ်နှုန်းအတိအကျပြောဖို့ဖြစ်ပါတယ်ဒါလို့လဲဆိုရဲခါကျတော့ကျမတို့တွေကဆေးရုံသားတဲ့လူနာလောက်ပဲထိတွေ့ရတာပါ ုလူနာကြီးကလည်းစိတ်ဝင်ရောက်တာရှိပါတယ်။အဲ့တော့ data ရအတိအကျပြောဖို့ဖြစ်ပါတယ်။ဟိုတိန်ငေါင်းကျင်စာလို့ကျင်တာစာလို့ကတော့သူတဲ့အများကြီးကျင်များတယ်ပေါ့။ဒါနဲ့တားဝင်ကျင်စာလည်းမများတာတော့မဟုတ်များပါတယ်။အဲ့ဒါအပြင်သူကသိလိုက်ပြီးဆိုရင်နောက်ကျမှသိတယ်ပေါ့။ဒါကြောင့်မလို့များသောအားဖြင့်အတိအကျအများဆုံးအမျိုးသမီးကျင်စာထဲမှာပါပါတယ်။ဒါကြောင့်မလို့ဒီတားဝင်ကျင်စာအရေးကြီးပါတယ
်။ဟုတ်ကဲ့ဆရာမ။ဘာကြောင့်မလို့ဒီတာဝန်ကင်စာဖြစ်ရတာလဲ
။အဲဘာကြောင့်မလို့တာဝန်ကင်စာဖြစ်ရတာလဲဆိုတာပြောရတာဖြစ်ပါလေ။ဒီယောဂါရဲ့အဓိကပြဿနာအဲ့ဒါပါပဲ။တာဝန်ကင်စာဖြစ်ရတဲ့အကြောင်းရင်းဒီထဲမှာညသောအဖြစ်90ရာခိုင်နှုန်းကတော့သေချာဘာကြောင့်မှမသိဘူး။ဒါပေမဲ့70ရာခိုင်နှုန်းကတော့ရုပ်ဗီဇာမှာကျောင်းဝဲမှုတွေဖြစ်လို့ဖြစ်ပါလေ။ဒါပေမဲ့70ရာခိုင်နှုန်းဆိုတော့လည်းနေပါလေ။ဒါကြောင့်မလို့ဤသားစုထဲမှာသူမျိုးအရင်းချထဲမှာသားဝင်ကင်စာရှိတယ်ဆိုလို့ရှိရင်ညာနဲ့မိသားစုဖွဲ့ဝင်ရဲ့မှာလည်းရှိနိုင်တဲ့ chance ရှိပါတယ်။ညာနဲ့90ရာခိုင်နှုန်းလောက်ကတော့တခြားအကြောင်းကြီးကြောင့်ပေါ့နော်။တခြားအကြောင်းဆိုတာလေအတိအကျတော့ဒေငေါင်းကင်စာလို့ဝင်းပပလူမာဗိုင်းရပ်ကြောင့်ဖြစ်တယ်လို့ပြောလို့ရတဲ့ထောက်ထားတော့မရှိဘူး။အဖြစ်များတာ risk factors ပေါ့နော်။ဂျင်းလေးပေါက်ဒါကြောင့်ဖြစ်တယ်လို့တော့ပြောလို့မရပါဘူး။အဖြစ်ပုံများတဲ့လူတွေပေါ့။အဲ့ဒါကြီးကမိသားစုတွေမှာအရင်အခြားတွေမှာသားဥရင်ကျင်စာအနောက်ဖက်ရင်းသားကျင်စာပါရင်းသားကျင်စာဖြစ်တယ်လို့ပါလေရာစုထဲမှာသားဥရင်ကျင်စာဖြစ်တတ်ပါတယ်တော့အသက်50ကျော်ရဲ့လူနောက်အင်းကောင်မရှိရဲ့သူကလေးမရှိရဲ့လူပေါ့နော်ကလေးများတဲ့လူပါတော့သားဥရင်ကျင်စာဖြစ်တယ်လို့နေပါတယ်နောက်အရင်ရင်းသားကျင်စာဖြစ်ပြီးရဆိုလို့ရှိရင်လည်းဖြစ်တတ်ပါတယ်နောက်ကလေးများလူကလေးလူကျင်လို့သားဥကြည့်စီးပြီးတောက်ရတဲ့လူတွေပေါ့လက်ကဝရလူကဆိုင်၃ဆလောက်ကိုပုံများတယ်လို့သိရပါတယ်။နောက်အရေးကြီးတာပေါ့လေကျမတို့ကြည့်ရင်လို့လည်းရတဲ့ဟာ high fat diet ပေါ့အစီအရေအများကြီးစားတဲ့လူတွေကလည်း fix ပုံများတယ်လို့သိရတယ်။
အဲ့တော့တော်တော
်ကာကွယ်ကြမယ်ဆိုရင်ကာကွယ်ဖို့ကဆက်တော့ခက်တယ်ပေါ့။ဒါပေမဲ့သားသမီးများများယူနေဆိုလို့ရှိရင်ဖြစ်တဲ့ chance နည်းတယ်။55ရာခိုင်နှုန်းလောက်ကိုရှိခိုင်းရောပါလေ။ခလေးတယောက်တယောက်ယူတိုင်းယူတိုင်းမှာ30ကနေ55ရာခိုင်နှုန်းလောက်ဖြစ်ခဲ့ရတော့ဟာဒီ။နောက်သတိတားစုစိတ်ကအဟော်မုန်းမျိုးပါတဲ့စိတ်ချက်ပေါ့။အဲ့ဒါတောက်လို့ရှိရင်လေသားဝင်ကင်စာဖြစ်ခြင်းကိုကာကွယ်ပါတယ်။သူတောက်တဲ့ကာလပေါ်လိုက်လို့30ရာနဲ့60ရာခိုင်နှုန်းတော့လျှော့ချကြည့်ပါလေ။နောက်ငုတ်တိုက်တဲ့အမီကလည်းသားဝင်ကင်စာဖြစ်ဖို့ဖြစ်ဖို့ကြာစီတယ်။တလားတိုက်တိုင်း 1% လောက်ကြာပါလေ။နောက်စားကြဖြတ်လိုက်ခြင်းကလည်းကြာစီပါလေ။နောက်အင်းထုတ်တာလေဒီကားကိုသားရဲပြီးသွားပြီလားကြောင်းနေသွားစီပြီးတော့အဖြစ်နေတာသိရပါလေဒီကအခုတော့ဒီဟာတွေလုံးလိုက်လို့ရှင်ဖြစ်တဲ့တုံးနေတယ်လို့သိရှိရတာလေတကယ်အတိအကျကြီးတော့မဟုတ်ဘူးပေါ့ပြောမယ်ဆိုရင်တကယ်အတိအကျကြသိရဲခါခွေတဲ့နည်းဆိုတာတော့မရှိဘူးပေါ့နောက်ကားဥတင်ကိုထုတ်ပြလိုက်တာပေါ့အဲ့ဒါကတော့ကမိသားစုရဲ့မှာတကယ် first degree relative of အမေအမမအရင်အခြားတဲ့မှာများရှိခဲ့လေလူချင်းတော့မိသားစုလည်းပြည့်စုံပြီဆိုရင်ကာကွယ်တဲ့အနေနဲ့တာဝန်ထုတ်လို့ရတယ်လို့ပြောရတယ်။ဒါပေမဲ့ကောင်းတာကတော့တကယ်ဟုတ်မဟုတ်ဆို genetic မျိုးဗီဇာဆိုင်ရာကြီးလာပြီးမှလုပ်ကြတော့ကောင်းမယ်ပေါ့။ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာတော့အဲဒီအချိန်အနည်းလည်းမရှိသေးပါဘူး။ဒါကြောင့်မို့လို့မျိုးရိုးထဲမှာရှိပြီဆိုရင်တော့တတိထားမယ်ဆိုတာတော့ပဲလုပ်လို့ရပါလိမ့်မယ်။
ဟုတ်ကဲ့ဆရာမ။အဓိကအသိအသင့်ဆုံးအချက်တွေဆိုလို့ရှိရင်ဒီယောဂါနဲ့ပတ်သက်ပြီးတော့ဘယ်အချက်တွေကိုဆင်မထောက်ပြရမလဲ
။ဒီကအသိအသင့်ဆုံးစာဒါအန္တရာယ်လက္ခဏာတွေပေါ့နော်။ဟိုဒါတွေဒီလိုလိုမျိုးမှာဖြစ်နေတတ်တယ်ပေါ့။ဒါပေမဲ့အတိအကျလည်းပြောလို့မရအောင်ဆိုတဲ့ကြောင့်မို့။မိမာတိုင်းမိမာတိုင်းကသူ့ရဲ့ယောဂါလက္ခဏာကိုသတိထားပါမယ်။ယောဂါလက္ခဏာဆိုတဲ့ရှင်မလေးဟိုအလုံးပေါ်မှာအလုံးကြီးမှာဖြစ်လို့အများနောက်ကြပါဘူးပေါ့။သူရဲ့ထူးခြားတဲ့ဟာလေယောဂလက္ခဏာကသူကသားဥအင်ညာဖြစ်ပြီးနေယောဂလက္ခဏာကသားဥအင်ရဲ့လက္ခဏာနဲ့မဆပါဘူး။ဘာနဲ့ဆလဲဆိုရင်အစာကြောက်ဖြစ်ပြီးလူ့ဘဝတွေမစားခြင်းမတောက်ခြင်းဖြစ်ပြီးအစာမကြည့်ဖြစ်ပြီးအဲ့လိုမျိုးယောဂလက္ခဏာတွေနဲ့ဆပါတယ်။အဲ့လိုလက္ခဏာတွေနဲ့ဆတော့များသောအားဖြင့်ဒီနာရီကအစာအိမ်ယောဂလို့ထင်ပြီးတော့ခွဲစိတ်ဆရာဝန်အစာအိမ်ဆရာဝန်တွေနဲ့ရက်ပတ်ပြရင်းနဲ့ဒီယောဂရှာရင်းနဲ့ပြီးတော့နောက်ဆုံးဒီလိုမျိုးပေါ်လာမှပဲပြီးတော့နောက်ကျသွားတတ်ပါတယ်။အဲ့ဒါကြောင့်လို့40 50ပေါ့50အထက်မှာအဲကျိုးရင်းဖြစ်တယ်အစာတောက်ဖြစ်တယ်လေပွားတယ်အစာမကြည့်ခြင်းမျိုးအိမသာဖြစ်တယ်ဆက်ချင်းပင်ကြွားတယ်ပေါ့အစာတောက်လည်းမစားဘူးအဲ့ဒါမျိုးဆိုရင်ဒီကားဝင်ကျင်စာကိုသတိထားဖို့အရေးကြီးဆုံးအနေနဲ့မှာကျင်ပါတယ်အခုလို့ဆိုတော့ဒီနေ့နည်းနည်းလေးသူတင်သိလို့လည်းမရဘူးကာကွယ်လို့လည်းမရဘူးအ တော့ဒီလက္ခဏာလေးပေါ်ရင်ဒါပေမဲ့စောစီးတဲ့အဆင့်မှပြရလို့ရှိရင်စောစောစီးစီးစိတ်ကူလိုက်လို့ရှိရင်တော့အသက်ရှင်ပြရတာပေါ့လေ။နောက်ကြမှပြင်တော့တော်တော်လေးကူရခက်သွားပါတယ်
။ဟုတ်ကဲ့ဆရာမ။ဒီယောဂာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့အချက်တွေဆိုရင်
ဒီကယောဂာလက္ခဏာအပြင်ဒီပြင်ဘာနည်းရည်နဲ့လို့ကြည့်ရသေးတယ်ပေါ့နော်။ချူတင်ပြီးပြည့်လို့ဆိုတာအလုံးကိုပဲဒီမျိုးရတာရှိခဲ့တယ်ဆိုလို့ရှိရင်တော့ပုံမှန်အနေနဲ့သောဆရာဝန်နဲ့တိုင်ပင်ပြီးတော့တစ်နှစ်တစ်ခါဖြစ်ဖြစ်အဆင်ဆောင်ကြိုင်ပြရမယ်။နောက်က C125 ဆိုတဲ့လူပြည်ရမှာတက်တခုပေါ့။အဲ့ဒီတက်တာသာဝန်ကျန်စာဆိုတက်လာတတ်ပါလေ။အဲ့တော့အဲ့ဒီဟာလေးတိုင်းနေရင်လည်းပြည့်လို့ရတယ်ပေါ့။ဒါပေမဲ့တခြားယောဂါတွေမှာလည်းသူကတက်တတ်တယ်လေ။ဘူးတူတော်လေဒါလေးကကျွန်တော်တို့ဘာမှမရှိလေပဲရရအောက်ကြီးကိုဆန်းချွေရတယ်လို့ပေါ့။နောက်တစ်ခုကတော့ C5 ကိုဆိုနည်းနည်းအိရာထတဲ့အချိန်မှာစီးရင်ကျင်းနေတဲ့အချိန်ပေါ့။အဲ့ဒီအချိန်ဆိုရင်ဒီဝင်နေရအလုံးလေးရပိုက်ဆက်လာတတ်တယ်ဒီအခါမျိုးမှာတနေ့ချင်းမဆမ်းမိရင်ဆမ်းမိတတ်တယ်ပေါ့အဲ့ဒါလေးအနေနဲ့တတိထားနေကြည့်လို့ပါတယ်ဆွဲကြောင့်ဒီမှာကဆော့ဆော့စီစီပြရပေါ့အဲ့ဒီကြည့်ပါတယ်ဆော့ဖီရဲ့အစင်မှာပြရပေါ့အဲ့ဒါဆိုရင်တော့စီကူလို့ခွဲစိတ်လို့ရမယ်ပြီးလို့ရှင်စင်စာဆေးတွေလိုက်လို့ရမယ်အခုဖြစ်မှာတော့စင်စာဆေးတွေတူကြောင်းနဲ့တူကြောင်းမဆော့ဖီရဲ့အစင်ဆိုလို့ရှင်တက်ရှင်ပါလိမ့်မယ်ဟာဒီမှာလို့ပြရပါတ
ယ်ဟုတ်ကဲ့ဆရာမကျေးဇူးများတင်ပါတယ်ဆရာမ
ကွန်မန့်စီစဉ်တင်ဆက်တဲ့အပတ်စဉ်ကျန်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါထုတ်လွှင့်ပေးမှာကတော့တိုင်းရင်းသတင်းလောအစီအစဉ်ဖြစ်ပါတယ်တိုင်းသားနယ်စပ်ဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တင်ဆက်ပေးနေတဲ့ဒီအစီအစဉ်ကိုထိုင်းချီဆိုင်တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့ KIA ကချင်လူလက်ရေးတပ်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကိုမော်ရဲ့အမေရိကန်ပြည်ထောင်စုခီးစဉ်အတွင်း KIO နဲ့မြန်မာအစိုးရစစ်တပ်တို့ရဲ့နောက်ဆုံးအခြေအနေတွေကိုတင်ပြခဲ့ပါတယ်မွန်ပြည်နယ်အတွင်းစစ်တပ်ကနေတင်ထားတဲ့လမ်းအမြင်တချို့ကိုမူလမြေပိုင်ရှင်တွေထံကိုပြန်လည်ပေးအပ်ခဲ့တယ်ဆိုတာနဲ့ရခိုင်မျိုးသားညီလာခံတရက်ကျင်းပသွားမယ်ဆိုတဲ့အကြောင်းတွေကိုကြားသားရမှာဖြစ်စေ
ကျမကနူပန်ဘာသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါ KIA ကချင်လူလတ်ရေးတပ်မတော်ဒုတိယဦးစီးချုပ်ဗိုလ်ချုပ်ကွန်မော်ရဲ့အမေရိကန်ပြည်ထောင်စုခရီးစဉ်အတွင်းကုလသမဂ္ဂလုံခြုံရေးကောင်စီမှ KIO နဲ့မြန်မာအစိုးရစစ်တပ်တို့ရဲ့နောက်ဆုံးအခြေအနေကိုတင်ပြခဲ့ပါတယ် April 18ရက်နေ့က Washington DC မှာကုလလုံခြုံရေးကောင်စီအစည်းအဝေးနေ့မှာပဲ Mr. Nambia ကိုလက်ရှိနောက်ဆုံးအခြေအနေကိုတင်ပြနိုင်ခဲ့တယ်လို့နောက်ထပ်အစည်းအဝေးချိန်ကိုထပ်တိုးပြီးမြန်မာနိုင်ငံကိစ္စကို2နာရီခန့်ဆွေးနွေးခဲ့ကြတယ်လို့ဗိုလ်ချုပ်ကွန်မော်ကနေအမေရိကန်ရောက်မြန်မာများနဲ့မင်းမြန်းမှုမှာဖြေကြားခဲ့ပါတယ်သူအနေနဲ့တနင်္ဂနွေပြစ်ခတ်ရက်စဲရေးကိုအမခံချက်ရှိရှိနဲ့ဆောင်ရွက်နိုင်ဖို့မျှော်လင့်တယ်လို့အတိတ်ပဲရှိတဲ့နိုင်ငံရေးဖြေရှာနိုင်တဲ့နိုင်ငံရေးဆွေးနွေးမှုများဖြစ်ဖို့အတွက်ဒါအထောက်ကူရယူနိုင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်အမေရိကန်ပြည်ထောင်စုခရီးစဉ်အတွင်းအမေရိကန်နိုင်ငံကြားရေးဌာနအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးရမှာတိုက်ပွဲတွေပြန်မဖြစ်ဖို့နိုင်ငံတကာအသိုင်းအဝိုင်းတွေကနေကူညီပါဝင်ဖို့လိုအပ်နေတယ်လို့လည်းဗိုလ်ချုပ်ကွန်မော်ကပြောသွားခဲ့ပါတယ်ဗိုလ်ချုပ်ကွန်မော်ရဲ့အမေရိကန်ခရီးစဉ်မှာကချင်မိသားစုများဘာသာရေးကောင်းဆောင်များလူငယ်များနဲ့လည်းတွေ့ဆုံအားပေးမှုများပြုလုပ်ခဲ့တယ်လို့အမေရိကန်ရောက်ကချင်လူထုတွေကပြောပါတယ်
။မွန်ပြည်နယ်အတွင်းမှာစစ်တပ်ကနေတင်စီထားတဲ့လေယာဉ်မြေတွေထဲကစိုက်ပျိုးအသုံးပြုထားခြင်းမရှိတဲ့လေယာဉ်မြေတချို့တွေကိုမူလမြေပိုင်ရှင်တွေထံပြန်လည်ပေးအပ်လျက်ရှိပါတယ်။မော်လမြိုင်ခရိုင်အတွင်းမှာစစ်တပ်ကနေတင်စီထားတဲ့လေယာဉ်မြေများနဲ့ဧကပေါင်း 2,000 ကျော်ကိုပြန်လည်ပေးအပ်ဖို့ရှိတယ်လို့မွန်ပြည်နယ်တောင်ပိုင်းရေးမြနယ်အတွင်းမှာလည်းဧက800ကျော်ကိုပြန်လည်ပေးအပ်သွားမှာဖြစ်တယ်လို့ခရိုင်အုပ်ချုပ်ရေးမှူးကပြောပါတယ်။ဒါ့အပြင်ကြံမျိုးမျိုးနယ်သွင်းမှာလည်းတပ်ဌာနဆိုင်ရာအဖွဲ့အစည်းဆက်ခုကနေတင်စီထားတဲ့လေယာဉ်မြေ950ဧကကိုမူလမြေပိုင်ရှင်နေထိုင်ပြန်လည်ပေးအပ်သွားမှာဖြစ်ပြီးလေယာဉ်လုပိုင်ခွင့်လက်မှတ်ကိုပါထုတ်ပေးသွားမယ်လို့မွန်ပြည်နယ်လေယာဉ်စိုက်ပျိုးရေးနဲ့စေမြောင်းဝန်ကြီးကပြောပါတယ်။မွန်ပြည်နယ်နဲ့တနင်္လာနေ့တန်းဒေသတွင်အစိုးရစစ်တပ်ကနေ2021ခုနှစ်အထိမြေဧကပေါင်း 2,000 ကျော်တင်စီထားခဲ့တယ်လို့မွန်ပြည်လူခွေးရေးဖောင်တီးချင်းကနေစီးရင်ပြုစုထုတ်ပြန်ထားပါတယ်
မြန်မာနိုင်ငံကိုမှန်ခိုတင်ပို့မဲ့စိတ်ကြွဆေးပြားကာလတန်ဖိုးရူပီ68သိန်းကျော်ကိုအိန္ဒိယနိုင်ငံအရှေ့မြောက်မီဇိုရမ်ပြည်နယ်အထူးရဲတပ်ဖွဲ့တွေကနေဖမ်းဆီးရမိခဲ့ပါတယ်။ဧပြီလတတိယအပတ်လောက်မှာဒေသခံမီဇိုလူမျိုး9ဦးကိုမူးယစ်စိတ်ကြွဆေး190ကီလိုဂရမ်နဲ့အတူဖမ်းဆီးရမိခဲ့တာပါ။ဒီစိတ်ကြွဆေးပြားတွေကိုမြန်မာဖက်ချမ်းမှာတကက်ကိုပုံမှန်အားဖြင့်ရူပီ 3.50 နဲ့ပြန်ရောင်းချနေပြီးတကြံကာလအတွင်းမှာရူပီ 4.30 အထိဈေးနှုန်းတက်သွားတယ်လို့သုံးဆွဲသူလူငယ်တဦးကပြောပါတယ်။ဒီစိတ်ကြွဆေးပြားတွေကိုအိန္ဒိယနိုင်ငံနယူးဒေလီ၊ချန်ဒီဂတ်မြို့တွေမှာဝယ်ယူပြီးမီဇိုရမ်ပြည်နယ်မဏီပူပြည်နယ်များကိုဖျက်ချော်ပြီးမြန်မာနိုင်ငံသို့တင်ပို့တာလည်းဖြစ်ပါတယ်။
ရခိုင်ပြည်နယ်တန်တွဲမြို့နယ်တန်ကုန်းမြို့ကိုလျှက်စစ်မီ24နာရီပေးသွားဖို့အစီအစဉ်ရှိတယ်လို့ပြည်နယ်လျှက်စစ်စီမံကိန်းဝန်ထမ်းတို့ကပြောပါတယ်။ပြီးခဲ့တဲ့ဧပြီလ20ရက်နေ့မှာလျှက်စစ်စွမ်းအင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးခင်မောင်စိုးဟာတန်တွဲမြို့နယ်တသိချောင်းရေအားလျှက်စစ်စီမံကိန်းနဲ့တန်ကုန်းမဟာဒါအားလိုင်းခွဲရုံးတွေကိုရောက်လာပြီးတော့စွန်လအတွင်းမှာလျှက်စစ်မီ24နာရီပေးသွားဖို့မှာကြားသွားခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကလျှက်စစ်စီမံကိန်းတွေပြီးစီးသွားရင်ပြည်နယ်တစ်ခုလုံးကိုလျှက်စစ်အားပေးနိုင်မှာဖြစ်တယ်လို့စီမံကိန်းတွေကိုဒီနှစ်ဒီဇင်ဘာလအတွင်းမှာအပီးဆောင်ရွက်ဖို့ကိုလည်းဝန်ကြီးဦးခင်မောင်စိုးကနေမှာကြားသွားခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းမှာထုတ်လုပ်နေတဲ့လက်စစ်စီမံကိန်းတွေကိုအိန္ဒိယနိုင်ငံကချီးငွေ၊တရုတ်နိုင်ငံကလူငွေတွေပါဝင်အမေရိကန်ဒေါ်လာ102.4 သန်းနဲ့မြန်မာကျပ်ငွေ3,800ကျော်အကုန်ကျခံလုပ်နေတာဖြစ်တယ်လို့အစိုးရပိုင်မြန်မာအလင်းသတင်းစာကနေဖော်ပြထားပါတယ်။
ရှမ်းပြည်တပ်မတော်ရဲ့နှစ်90ပြည့်ရွှေရတုခန္ဓာကိုရှမ်းပြည်တိုးတက်ရေးပါတီကြည်တီမြို့နယ်ဝမ်ဟိုင်းဌာနချုပ်မှာကျင်းပမှာဖြစ်ပါတယ်။ရှမ်းပြည်တပ်မတော်ရဲ့နှစ်90ရွှေရတုအခမ်းအနားကိုဧပြီလ24ရက်နေ့မှာကျင်းပမှာဖြစ်ပြီးစီရေးပြအခမ်းအနားအပြင် SSPP SSA ရဲ့ဖြစ်ပေါ်လာပုံသမိုင်းဖတ်ကြားခြင်းအစီအစဉ်များရှိတယ်လို့အခမ်းအနားကျင်းပရေးကော်မတီတွေကပြောပါတယ်။ရှမ်းပြည်တပ်မတော် SSA ကို1964ဧပြီလ24ရက်နေ့မှာစတင်ထူထောင်ခဲ့ပြီး2012ခုနှစ်မှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့အပြည့်ရသဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့ယနေ့တိုင်အစိုးရစစ်တပ်နဲ့တိုက်ပွဲအကြိမ်တရားထပ်မံဖြစ်ပွားနေပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ပြည်တွင်းပြည်ပကရခိုင်နိုင်ငံရေးအဖွဲ့အစည်းတွေ၊ရခိုင်တန်ဃာတော်တွေ၊လွတ်တော်ကိုယ်စားလှယ်တွေ၊တိုင်းဒေသကိုယ်စားလှယ်တချို့နဲ့ရခိုင်အဖွဲ့အစည်းကိုယ်စားလှယ်တွေကနေစုပေါင်းပြီးတော့ရခိုင်မျိုးသားညီလာခံတရက်ကိုဧပြီလကုန်ပိုင်းကနေမတ်လဇန်အထိပြည်တွင်းမှာပထမဆုံးအကြိမ်ကျင်းပသွားမှာဖြစ်ပါတယ်။ရခိုင်မျိုးသားတွေအနေနဲ့ဒီညီလာခံကနေဘာများမျှော်လင့်နေပါသလဲ၊ဘလို့စိန်ခေါ်မှုတွေရှိနေပါသလဲဆိုတာကိုမောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ရခိုင်ပြည်နယ်ကြောက်ဖြူမြို့မှာလုံချုံငင်းချန်ဖွံ့ဖြိုးရန်ဆိုတဲ့စောက်ပုံးနဲ့အညီကျင်းပမဲ့ရခိုင်မျိုးသားညီလာခံဟာရခိုင်မျိုးသားညီညွတ်ရေးအတွက်အကျိုးကျေးဇူးရှိနိုင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကနေညီလာခံတပ်ဖွဲ့ရောက်နေတဲ့ရခိုင်ပြည်မျိုးသားညီညွတ်ရေးပါတီဥက္ကဋ္ဌဦးခိုင်မြဝါကအခုလိုပြောပါတယ်
တချို့ကပြတဲ့ဆိုင်ရတဲ့နေရာခံကရပါမယ်အကျိုးဆက်တွေကတော့တစ်တိခါဒီခိုင်မျိုးသားတွေသူကညီငယ်ပေါ့ဗျာညီမမိခါတော့ဒီလိုဆိုင်ရတဲ့ညီငယ်တွေကတကယ်ချက်ပကချီတယ်ဒီခိုင်မျိုးသားတို့ဆောင်ပေါ်ဆောင်နိုင်နေတူပေါ့နော်ညီမတို့မှာတော့ကျွန်တော်တို့ဒီခိုင်မျိုးသားကြီးမှာတို့အဲ့နေတဲ့စီဝရင်ညီငယ်ညီမတွေပေါ့ဗျာနောက်ဒီခိုင်မျိုးသားမရှိတဲ့အဲ့ဒီတန်ရာစီစီတွေကိုဒီခိုင်မျိုးသားကိုမိုက်ကိုကနေပြီးတော့ပြန်ခန့်ခွဲခွင့်ပြနိုင်အောင်ကျွန်တော်တို့ဒီခိုင်မျိုးသားညီလာခံကခြားမဲ့ကျိုးဆက်တွေရနေလို့ကျွန်တော်တို့ကတော့ရှင်းပြခဲ့ပါတ
ယ်။ရခိုင်မျိုးသားညီလာခံကနေဖြစ်ပေါ်လာနိုင်တဲ့စင်ခွာမှုတွေကိုလည်းဥမြဝါကအခုလိုပြောပါတယ်။
ကျွန်တော်တို့ဟာစီးပွားရေးပြဿနာနော်၊မြေပိုင်းပြဿနာနော်၊နောက်ပြီးတော့နိုင်ငံရေးပြဿနာ။နိုင်ငံရေးပြဿနာဆိုတာကတော့ကျွန်တော်တို့ဟာ10 member project ထောက်ပြီးစောက်ရေးပေါ့နော်။ဒါတွေလည်းကျွန်တော်တို့ဒီစီကွန်မန့်တွေနဲ့ကျွန်တော်တို့ပြရမှာပဲ
။ဒီညီလာခံကနေရခိုင်မျိုးသားတွေရင်ဆိုင်နေရတဲ့အခြေတည်တွေကိုကြော်လွှတ်နိုင်ဖို့အဖြေတစ်ခုရရှိဖို့မျှော်လင့်ထားတယ်လို့ညီလာခံဖိတ်ကြားရေးကော်မတီတာဝန်ခံဦးမြင့်ကျော်ကရခိုင်ဘာသာနဲ့အခုလို့ပြောပါတယ
်ရခိုင်ပြည်ငင်းချင်းရေးလုံချုံရေးကအခုချိန်မှာအလင်တရာမရေးကင်းနေပါတယ
်ရခိုင်ပြည်ငင်းချမ်းရေးလုံချုံမှုကအခုခါမှာအလွန်အရေးကြီးနေပါတယ်ငင်းချမ်းမှုလုံချုံမှုမရှိရင်ဖွံ့ဖြိုးရေးဟာအလွန်တရာနောက်ကျနေမှာဖြစ်တယ်ပြီးတဲ့နှစ်တွေကရခိုင်မှာတကားမှမကြုံဘူးတဲ့အကြသေးတွေကိုနိုင်ငံတော်ခေါင်းဆောင်တွေရခိုင်ခေါင်းဆောင်တွေအားလုံးစုပေါင်းပြီးတော့အဖြေတရထွက်လာပြီးမှအခုလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေကိုကျော်လွှမ်းနိုင်မယ်နီလန်းကောင်းတွေရရှိမယ်လို့မျှော်လင့်ထားပါတယ
်ရခိုင်မျိုးသားညီလာခံမှာနိုင်ငံတော်ဆက်အစိုးရဖွဲ့ဝင်တွေပြည်တွင်းပြည်ပကရခိုင်သံဃာတော်တွေလွှတ်တော်ကိုယ်စားလှယ်တွေတိုင်းရင်းသားကိုယ်စားလှယ်တချို့နဲ့ပြည်တွင်းပြည်ပမှာရှိတဲ့ရခိုင်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေစုစုပေါင်းတထောက်ကျော်ခန့်တားရောက်ဆွေးနွေးကြမှာဖြစ်ပါတယ်
ဆက်ပြီးတော့လာမယ့်2015ရွေးကောက်ပွဲမှာမွန်လူမျိုးတွေကိုကိုးစားပြုတဲ့မွန်တိုင်းသားလူမျိုးရေးရကိုယ်စားလှယ်တွေရရှိဖို့အတွက်
မွန်လူဦးရေစင်ကောက်ခံရေးအဖွဲ့တွေကနေတနင်္သာရီတိုင်းဒေသကြီးရန်ကုန်တိုင်းဒေသကြီးနဲ့ပဲခူးတိုင်းဒေသကြီးတွေမှာမွန်လူဦးရေစင်တွေကိုကောက်ခံနေပါတယ်ကော်မတီအနေနဲ့ဘယ်အခြေအနေအထိစီရင်ကောက်ခံပြီးနေပြီလဲပြည်နယ်တိုင်းဒေသကြီးတွေမှာရောတိုင်းရင်းသားလူမျိုးရေးရာကိုယ်စားလှယ်တွေရရှိခြင်းအပြင်တိုင်းရင်းသားတွေအတွက်ဘာထူးခြားမှုတွေရှိနိုင်မလဲဆိုတာကိုပြည်ရင်စနိုင်းကနေစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင
်တနင်္လာနေ့တိုင်းဒေသကြီးအတွင်းမှာတော့ပထမတော့ကောက်ခံရရှိစီရင်အရာမွန်လူရေ6000ကရရှိထားပြီးကောက်ခံရရှိထားတဲ့မွန်လူရေစီရင်အတိအကျကိုပြည်တော်စုလွှတ်တော်နဲ့အစိုးရဌာနတွေကိုတင်ပြသွားမှာဖြစ်ပြီးအတိပြုချက်ရယူသွားမယ်လို့တနင်္လာနေ့တိုင်းမွန်လူရေစီရင်ကောက်ခံရေးစီမံချက်အဖွဲ့မှမိငွေလေးရပြောပါတယ်
ပြည်တော်စုလွှတ်တော်တင်မယ်သမ္မတစီကိုတင်မယ်ဆနာဘရာတနင်္လာနေ့တိုင်းဒေသကြီးရကိုတင်မယ်လာဝတာကိုတင်မယ်ပြည်တော်စုတော်တာကသရိုးရဲ့ဆုံးဖြတ်ချက်လို့တဲ့သရိုးကအတိပြုပြီးတော့စာကိုတကယ်ပဲဖြစ်နေပါတယ်ဆိုတဲ့ရာကိုသမ္မတစီကိုတင်လို့ရတယ်လေထောက်ခံလို့ရအတိပြုပေးဖို့
ရန်ကုန်တိုင်းဒေသကြီးမှာတော့မုံလူရေစင်းတွေကောက်ခံရမှာမျောမှန်းထားတဲ့အရေးတော့မပြည့်သေးဘူးလို့ဥဆောင်ကော်မတီဝင်နိုင်မင်းတောင်းရှင်ကပြောပါတယ်
ဒီအပံဟောဒီရောရေရောတော့မှားနေတာဒီပါလေဘုံလုံးကလေးလောင်းကြော်ကြော်ပဲရတယ်ဒီလူဆက်တော့လုပ်နေလို့ပဲသူမသိတဲ့လူတွေရှိတယ်သူရမလာနိုင်တဲ့လူတွေရှိတယ်နောက်ဆုံးအချိန်ကျတော့ပုံမှန်နဲ့မပြည့်သေးဘူးကွာနော်
ပြည်နယ်တိုင်းဒေသကြီးတွေမှာတိုင်းရင်းသားရဲရာကိုယ်စားလှယ်ရှိခြင်းအဖြစ်ရရှိလာမဲ့အကျိုးကျေးဇူးတွေကိုမွန်ပြည်လူအခွင့်အရေးဖောင်ဒေးရှင်းတာဝန်ခံနိုင်ဦးမွန်ကနေသူ့အမည်ကိုအခုလိုပြောပါတယ်
ဒီမျိုးစုရေးရာကိုယ်စားလှယ်တူတူရောက်နေနဲ့ရှိခြင်းအဖြစ်တော့နိုင်ငံရေးအရာရောဒေတာခွင့်ပြုရေးစာပေရင်ကျင်းမှုထိမ့်သိမ့်တဲ့အနာဇုံတွေမှာသူ့ကနေပြီးတော့ဥဆောင်ဥရပြုတ်ပြီးတော့တစုတစည်းနဲ့သွားနိုင်တဲ့အနေအထားတစ်ခုရောက်လိမ့်မယ်လို့ကျွန်တော်ယူဆတယ်
2030ရွေးကောက်ပွဲတောင်းကဆိုရင်ရန်ကုန်တိုင်းဒေသကြီးပဲခူးတိုင်းနဲ့တနင်္လာရီတိုင်းလိုနေရာဒေသတွေမှာမွန်လူရေ 9,000 မပြည့်လို့ဆိုပြီးမွန်တိုင်းရနာလူမျိုးရေးရာကိုဆက်လက်ရွေးချယ်ပိုင်ခွင့်မရရှိခဲ့ပါဘူး။ပဲခူးတိုင်းဒေသကြီးမှာလည်းမွန်လူရေးစည်းရင်းတွေကောက်ခံဖို့မွန်နိုင်ငံရေးပါတီတွေနဲ့ပဲခူးရှိမွန်လူမှုအဖွဲ့အစည်းတွေကစီစဉ်နေပါတယ်။
အခုဆက်ပြီးတော့သတင်းချင်းချက်ကိုနားဆင်ကြရမှာပါ။
KIA ကချင်လွတ်လပ်ရေးတပ်မတော်ဒုတိယဦးစီးချုပ်ဗိုလ်ချုပ်ကူမော်ကနေအမေရိကန်ပြည်ထောင်စုခရီးစဉ်အတွင်းကုလသမဂ္ဂလုံခြုံရေးကောင်စီမှ KIO နဲ့မြန်မာအစိုးရတပ်တို့ရဲ့နောက်ဆုံးအခြေအနေတွေကိုတင်ပြခဲ့ပါတယ်။မွန်ပြည်နယ်အတွင်းစစ်တပ်ကနေတင်ထားတဲ့လေယာဉ်မြေတွေကစိုက်ပျိုးအသုံးပြုထားခြင်းမရှိတဲ့လေယာဉ်မြေတချို့တွေကိုမူလမြေပိုင်ရှင်တွေထံပြန်လည်ပေးအပ်ခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
တော်ရရှင်ဒီအခုနားဆင်ကြရတာကတော့အပတ်စဉ်တိုင်းရင်သတင်းလောအစီအစဉ်ဖြစ်ပါတယ်ခင်ဗျာ VOA ကနေတောက်ချာနေမနက်ပိုင်းအစီအစဉ်တွေကိုမနက်9:00နာရီထိဆက်လက်အတန်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
တော်တာရှင်များခင်ဗျာဧပြီလ22ရက်နေ့မှာကြာရောက်ခဲ့တဲ့မြေကဘာနေ့မှာအမေရိကန်ပြည်တော်စုကကဘာကြီးပေါ်မှာနေထိုင်ခွင့်ရတဲ့အတွက်ရရှိတဲ့အကျိုးသက်ရောက်မှုတွေအပေါ်ထင်ဟပ်တဲ့အခွင့်အလမ်းတွေနဲ့တဦးချင်းအနေနဲ့ကိုယ့်ဘက်ကအပေါင်းလက္ခဏာဆောင်တဲ့လုပ်ရက်တွေဘာတွေလုပ်ပေးနိုင်ခဲ့တယ်လဲဆိုတာတွေကိုစဉ်းစားစီခဲ့ကြပါတယ်။တဘာဝပတ်ဝန်းကျင်ရေးရာကိစ္စတွေနဲ့ပတ်သက်ပြီးပညာပေးဖို့အစီအစဉ်နဲ့ပထမဦးဆုံးကဘာမြေကဘာနေ့ကို1990ခုနှစ်မှာသတ်မှတ်ကျင်းပခဲ့တာပါ။1960ခုနှစ်တည်းအတွင်းတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်ပြီးတော့ပတ်ဝန်းကျင်ညဉ့်ညမ်းမှုထိမ့်သိမ်းစီမင်းစည်းကမ်းသတ်မှတ်မှုအင်အားနေပါနေရတာရဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံရေးအရဘာမှလုပ်မပေးနိုင်တာတွေကြောင့်အမေရိကန်နိုင်ငံသားတွေဟာအကြီးအကျယ်စိတ်ပူပန်ခဲ့ရပါတယ်။1962ခုနှစ်က Rachel Carson ရေးတဲ့ Silent Spring စာအုပ်မှာတဘာဝပတ်ဝန်းကျင်ပေါ်တက်ရောက်မှုတွေဖြစ်စေတဲ့အစိတ်တွေအကြောင်းမှတ်တမ်းပြုစုရေးသားထားပါတယ်။အဲ့ဒီစာအုပ်ဟာအခြေခံသဘာဝပတ်ဝန်းကျင်ဆိုင်ရာလှုပ်ရှားမှုအတွက်အထောက်ပံ့ဖြစ်စေခဲ့သလိုအမေရိကန်ပြည်ထောင်စုရဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းကာကွယ်စောင့်ရှောက်ရေးအေဂျင်စီပေါ်ပေါက်လာစေဖို့အတွက်ကနဦးခြေလှမ်းတစ်ရပ်လည်းဖြစ်စေခဲ့ပါတယ်။မြေကမာနေ့ကိုစတင်ဖော်ဆောင်သူအမေရိကန်အထက်လွှတ်တော်မတ်ဂေးလော့နယ်ဆန်ဟာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုံ့ဆော်တက်ကြွလှုပ်ရှားသူတစ်ယောက်ဖြစ်သလိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုနှိမ့်ချနေတဲ့အပေါ်နိုင်ငံရေးအရတုံ့ပြန်ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့မကြေမနက်ဖြစ်ခဲ့သူတဦးလည်းဖြစ်ပါတယ်။အထက်လွှတ်တော်အမတ်နယ်ဆန်ဟာ1990ခုနှစ်ဧပြီလ22ရက်နေ့မှာပြုလုပ်တဲ့မြေကမာနေ့လှုပ်ရှားမှုကိုလူထုတန်ပေါင်း20ကျော်ပါဝင်ခဲ့ပါတယ်။အခုချိန်မှာတော့မြေကမာနေ့ကိုခစ်တစ်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားမှုပေါက်ဖွားရာနေ့အဖြစ်မှတ်ယူနေကြပါပြီ။အမေရိကန်ပြည်ထောင်စုမှာသ သမိုင်းတွင်စီလောက်တဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာဥပဒေတွေပေါ်ပေါက်လာစေဖို့တွန်းအားပေးနိုင်ခဲ့ပါတယ်။အဲ့ဒီအထက်မှာရေတန့်ရှင်းမှုဆိုင်ရာအဲ့ဥပဒေမျိုးတုံးပျောက်ကွယ်စေတဲ့မျိုးစိတ်များကာကွယ်စောင့်ရှောက်မှုဆိုင်ရာအဲ့ဥပဒေတန့်ရှင်းတဲ့လေထုကျေပြန့်လာရေးအဲ့ဥပဒေစတာတွေပါဝင်ပါတယ်။1980ခုနှစ်တွေတုန်းကဆိုရင်ရေနံယိုစိတ်မှုစက်ရုံတွေကထုတ်လွတ်တဲ့အခိုးငွေတွေအစိတ်ဖြစ်စေတဲ့အညစ်အကြေးတွေစွန့်ပစ်မှုတော်ရိုင်းတရိတ်ဆန်တွေပျက်စီးဆုံးရှုံးမှုပျောက်ကွယ်လာမှုစတာတွေကိုအထူးအာရုံစိုက်ခဲ့ကြတာပါ။အခုတော့ရာသီဥတုပြောင်းလဲလာမှုပေါ်ပိုးပြီးတော့စိုးရိမ်မှုတွေရှိနေပါပြီ။ကမ္ဘာရာသီဥတုပြောင်းလဲမှုဟာလူတွေကြောင့်ဖြစ်ရတယ်ဆိုတဲ့ပြစ်တင်ပြောဆိုမှုတွေရှိလာပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်ကောက်ပဲသီးနှံထွက်ရှိမှုရေဖြည့်ဆည်းပေးနိုင်မှုရှားပါးတိရစ္ဆာန်တွေမျိုးတုံးပျောက်ကွယ်လာမှုစတာတွေစတင်ပြီးတော့ကြုံတွေ့လာနေပြီလို့မလကုံပိုင်းတို့ကဂျပန်နိုင်ငံယိုကိုဟာမားမြို့မှာကျင်းပတဲ့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာနိုင်ငံတကာအစိုးရများဆွေးနွေးပွဲမှာသုံးသပ်ခဲ့ကြပါတယ်။2014ခုနှစ်မြေကမာနေ့စိလန်းစူပီသောမြို့တော်များဆိုတဲ့ဆောင်းပုံးနဲ့နိုင်ငံတကာမြေကမာနေ့အထိမ်းအမှတ်ဖြစ်အမေရိကန်ပြည်ထောင်စုကအစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့မြေကမာနေ့ကွန်ရက်အဖွဲ့ကစီယုံကြိုးပမ်းဆောင်ရွက်ခဲ့ပါတယ်။ဒီလှုပ်ရှားမှုကိုအမေရိကန်အစိုးရကလည်းထောက်ခံအားပေးခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့ကမ္ဘာတဝန်းသဘာဝပတ်ဝန်းကျင်ဆိုင်ရာဦးစားပေးမူဝါဒတွေအဲ့ဒီအထက်မှာပင်လယ်သမုဒ္ဒရာတန့်စင်စေဖို့နဲ့ဥရုရာသီပြောင်းလဲမှုစတာတွေကိုမီးမောင်းထိုးပြီးတော့ပြသခဲ့ပါတယ်။မြန်မြန်ဆန်ဆန်မဟုတ်ခဲ့ရင်တောင်မှလက်တွေမှာကျွန်တော်တို့ရဲ့ရာသီဥတုနဲ့ဘဝရှင်တန်ရေးစတာတွေမှာအန္တရာယ်တွေရှိနေပြီဆိုတာကိုတွေ့နေရပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောခဲ့ပါတယ်။ရာသီဥတုပြောင်းလဲမှုဟာနိုင်ငံတကနိုင်ငံကြောင့်ဖြစ်ရတာလည်းမဟုတ်သလိုတကနိုင်ငံနဲ့လည်းဖြည့်ရှင်းလို့မရနိုင်ပါဘူး။သိပ္ပံနည်းကြားကြကျွန်တော်တို့အားလုံးတညီတညွတ်ထဲအစောတလင်ဖြည့်ရှင်းကြရမှာဖြစ်တယ်လို့တိုက်တွန်းသွားကြပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်။တော်ရရှင်ဒီအခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့အပေါ်သားဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းအတည်ပြုရပါခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနေ့6နာရီကနေ9နာရီအစီအစဉ်ကိုမနေ့7နာရီကနေ9နာရီတစ်ချိန်နေ့လယ်7နာရီကနေ10နာရီတစ်ချိန်ပြန်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ်။ VOA American အတန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ပါခင်ဗျာ။ကိုယ်တော်ကဘာတရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပြီးမှာဖြစ်ပါတယ်ဗျာ
။ယူကရိန်းပြည်ထောင်စုရောဘောက်တော့ရုရှားဘက်ကခိုင်မာတဲ့ခြေလှမ်းတလှမ်းမှမချသေးဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။ယူကရိန်းရှေ့ပိုင်းဒေသကလက်နက်တွေကင်ဆောင်ထားတဲ့ရုရှားလူလာသူခွဲထွက်ရေးသမားတွေကိုနောက်ဆုတ်ပေးဖို့အတွက်ရုရှားကမပြောကြားဘဲငြင်းဆန်နေတာအတွက်ကြီးမားတဲ့တန်ဖိုးပေးဆက်ရလိမ့်မယ်လို့လည်းသတိပေးလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာဝါရှင်တန်မှာကြားသပတင်းနေ့နှောင်းပိုင်းမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာယူကရိန်းရှေ့ပိုင်းဒေသပြည်ထောင်စုရောဘာကြီးဆိုင်ရာအဖွဲ့၄ဘွဲ့လက်မှတ်ရေးထိုးသဘောတူညီချက်ကိုရုရှားဘက်ကလိုက်နာဖို့ပြက်ကွက်ခဲ့တယ်လို့ဆိုပါတယ်။ရန်ဘက်ပါလက်စတိုင်းဖွဲ့တွေဖြစ်တဲ့ FATA နဲ့ Hamas တို့ပူးပေါင်းပြီးညီညွတ်တဲ့အစိုးရတရအဖွဲ့စည်းမဲ့အစည်းအဝေးကိုတုံ့ပြန်တဲ့အနေနဲ့ Israel အစိုးရအဖွဲ့ကငြိမ်းချမ်းရေးစစ်ဆင်ညှိနှိုင်းမှုတွေကိုရပ်ဆိုင်းထားဖို့အတွက်ဆုံးဖြတ်လိုက်ပါတယ်။ကြာသပတေးနေ့က6နိုင်ကြာဆွေးနွေးပွဲအပြီးနောက်မှာပါလက်စတိုင်းတွေရဲ့တစ်ဖက်သက်လို့ရပေါ်တုံ့ပြန်မယ်လို့ Israel ကကြေညာချက်ထုတ်ပြန်ခဲ့တာပါ။အမေရိကန်ပြည်ထောင်စုနဲ့ဂျပန်ကြားချုပ်ဆိုထားတဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်ရဲ့အရှိတရုတ်ပင်လယ်ပြင်ထဲကဂျပန်နဲ့တရုတ်ကြားသူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းစုတွေပါဝင်ဂျပန်ကိုအကာအကွယ်ပေးမယ်လို့ဂျပန်နိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတကထပ်မံပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကမြောက်နျူကလ িয়ার လက်နက်စမ်းသပ်ဖို့ပြင်ဆင်ကောင်းပြင်ဆင်နိုင်တယ်လို့ဆိုပြီးစိုးရိမ်နေချိန်မှာပဲထိပ်တန်းနျူကလ িয়ার သိပ္ပံပညာရှင်တယောက်ကဒုံးမြန်ထိပ်တက်ဆင်နေတဲ့လက်နက်မျိုးမြောက်ကိုရီးယားမှာရှိကောင်းရှိနေနိုင်တယ်လို့ပြောပါတယ်။
ကဘာတရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာခဲ့တာပါဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်ခွာညူဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇိုရာအပူစိတ်ဖြစ်ပါတယ် VOA American အတန်ရဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့39တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.